နျူကလ িয়ার လက်နက်တွေထုတ်လုပ်နိုင်တဲ့အဆင့်ရှိပလူတိုနီယံဓာတ်တရုဆွန့်ပြေးနေပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့သဘောတူညီချက်ကိုဆိုင်းငံ့ထားဖို့အမိန့်ကိုရုရှားသမ္မတဗလာဒီမာပူတင်ကဒီနေ့လက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်ရဲ့မိတ်ဆွေနိုင်ငံမပြေးသားမှုကြောင့်အခုလိုလုပ်လိုက်တာလို့သူကထုတ်ပြောပါတယ်။ဒီပူရှန်နေတဲ့လက်နက်ထုတ်နိုင်တဲ့အဆင့်ပလူတိုနီယံတွေကိုစီမံခန့်ခွဲဖို့အတွက်အမေရိကန်ပြည်ထောင်စုဘက်ကလည်းသူ့ရဲ့ဂရီကွတ်တွေကိုလက်တွေ့မဆောင်ရွက်ခဲ့ဘူးလို့လည်းသမ္မတပူတင်ကဆက်ပြောပါတယ်။တကယ်တော့တက္ကသိုလ်ရဲ့2000ပြည့်နှစ်မှာကနဦးစတင်ခဲ့ပြီး2010ပြည့်နှစ်မှာတက်တန်းတိုးခဲ့တဲ့ဒီသဘောတူညီချက်ကနျူကလ িয়ার အင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့ရုရှားတို့အတွက်ကာကွယ်ရေးအစီအစဉ်တွေကနေလက်နက်ထုတ်နိုင်တဲ့အဆင့်ပလူတိုနီယံတွေကိုဖျက်ဆီးပစ်ဖို့ဖြစ်ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးစာဂျီလက်ဂရော့ဖ်နဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်တို့လက်မှတ်ရေးထိုးခဲ့တဲ့2010ပြည့်နှစ်သဘောတူညီချက်အရတော့တနိုင်ငံချင်းစီကပလူတိုနီယံ34မက်ထရစ်တန်စီကိုနျူကလ িয়ার တပ်ပေါင်းဖို့တွေမှာမိရှုဖြက်စီရမှာဖြစ်ပါတယ်။တကယ်တော့ဒီပမာဏကနျူကလ িয়ার လက်နက်18000တိစောက်နိုင်တဲ့ပမာဏဖြစ်တယ်လို့လည်းမစ္စစ်ကလင်တန်ကပြောခဲ့ပါတယ်ခင်ဗျ။